အမေရိကန်ပြည်ထောင်စုမှပြည်ဝင်ခွင့်ဗီဇာလိမ်လည်မှုနဲ့ထိန်းသိမ်းခံခဲ့ရတဲ့အိန္ဒိယတန်တမန်တူအိန္ဒိယနိုင်ငံကိုပြန်လာခဲ့ပြီးတဲ့နောက်ညူဒေလီမြို့မှာရှိတဲ့အမေရိကန်တန်ယုံကတန်တမန်ကိုလည်းပြန်လည်ရုပ်သိမ်းဖို့အိန္ဒိယကအမေရိကန်ပြည်ထောင်စုကိုတောင်းဆိုလိုက်ပါတယ်။အိန္ဒိယတန်တမန်ဒက်ဗျာနီကိုဘရာဂါဒီနဲ့ရာဒူးအဆင့်ချင်းတူတဲ့အမေရိကန်တန်တမန်ကိုဖယ်ရှားပေးဖို့အိန္ဒိယကအမေရိကန်ကိုတောင်းဆိုလိုက်တာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အိန္ဒိယတန်တမန်ကိုဘရာဂါဒီကိုနယူးယောက်မြို့မှာဖမ်းဆီးခဲ့ပြီးအဝတ်အစားတွေချုပ်ပြီးခန္ဓာကိုယ်ပေါ်မှာရှာဖွေခဲ့ရကနေအိန္ဒိယနဲ့အမေရိကန်ကြားတန်တမန်ရေးမပြေလည်မှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ကိုဘရာဂါဒီဟာတောက်ကြာနေကနယူးယောက်မြို့ကနေအိန္ဒိယနိုင်ငံကိုပြန်သွားခဲ့တာဖြစ်ပါတယ်။သူမပေါ်ပေးထားတဲ့တန်တမာရေးကင်းလွတ်ခွင့်ကိုရုပ်သိမ်းပေးဖို့အမေရိကန်ကတောင်းဆိုခဲ့တာကိုအိန္ဒိယကပယ်ချခဲ့ပြီးတဲ့နောက်ကိုဘရာဂါဒီဟာနယူးယောက်မြို့ကနေအိန္ဒိယနိုင်ငံကိုတောက်ကြာနေမှာပြန်သွားခဲ့တာပါကိုဘရာဂါဒီဟာအိန္ဒိယနိုင်ငံရဲ့ဒုတိယကောင်စစ်ဝင်ချုပ်အဖြစ်နဲ့နယူးယောက်မြို့မှာတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။နယူးယောက်မြို့ကိုသူမခေါ်လာတဲ့အိမ်အကူအလုပ်သမားအတွက်လိုအပ်ကဘလောက်ပေးတယ်ဆိုတာလိမ်လည်ခဲ့တယ်ဆိုပြီးဆွဆွဲခံရတာကြောင့်ဗီဇာလိမ်လည်မှုနဲ့သူမဟာအဖမ်းခံခဲ့ရတာလည်းဖြစ်ပါတယ်။သူမအနေနဲ့အမေရိကန်ပြည်ထောင်စုကနေထွက်ခွာသွားပေမဲ့လည်းသူမပေါ်ဆွဲချက်တင်ထားတာတွေကိုတော့ရုပ်သိမ်းသွားမှာမဟုတ်ပဲတကယ်လို့သူမအနေနဲ့အမေရိကန်ပြည်ထောင်စုကိုပြန်လာရင်ဒီဆွဲချက်တွေကိုပြန်ပြီးရင်ဆိုင်ရမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်ခင်ဗျာ။